ကချင်ပြည်နယ်တနိုင်းမြို့နယ်ရှဒူစွတ်ကျေးရွာမှာအစိုးရတပ်မတော်နဲ့ကချင်တပ်ဖွဲ့ KIA ကြားတိုက်ပွဲဖြစ်ပွားတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေထွက်ပြေးရသလိုတိုက်ပွဲကြမှာပိတ်မိနေသူတွေလည်းရှိနေတဲ့အကြောင်းဒေသခံတွေကပြောပါတယ်။တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေကမနေ့ကစတင်ပြီးဒီကနေ့မနေ့အထိကြိုကြားကြိုကြားဆက်ပြီးတော့ဖြစ်ပွားနေသလိုဖားကန့်မြို့နယ်မှာလည်းမနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။လက်တလောကချင်ပြည်နယ်အတွင်းဖြစ်နေတဲ့ပြည်ပခါတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ဆွေးနွေးညှိနှိုင်းနေချိန်မှာကချင်ပြည်နယ်အတွင်းမှာပြစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားလာတာဖြစ်ပါတယ်။တနိုင်းမြို့နယ်ချက်သူစွတ်ကျေးရွာအနီးမှာဒေသ3ရဲနေကစတင်ပြီးဒီကနေ့မနေ့ထိတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်။
ဒီကတည်းကအနောက်ဘက်ထမ်းတဲ့မှာပေါ်တော့ဟိုရှိမရှိတဲ့ဘက်မှာဖြစ်တယ်။မင်းကလေမနေ့ပိုင်း၈နာရီ၉နာရီနဲ့စတာညနေ၃နာရီကြိုကြိုထိဖြစ်တယ်လို့ပြောတယ်တကယ်ကို။နောက်ပြီးတော့ညမှလည်းဖြစ်တယ်။ဒီနေ့လည်းစက်ကနက်ကန်စက်ကြားရတယ်လို့ပြောတယ်
ဒီတိုက်ပွဲတွေဟာရှူရင်းတူးဖော်ရဒေသအနီးဖြစ်ပွားတာကြောင့်ရှူရင်းတူးတဲ့လူသားတွေနဲ့ဒေသခံရွာသားတွေတိတ်ဆောင်ထွက်ပြေးနေကြသလိုတိုက်ပွဲတွင်းမှာပိတ်မိနေတာတွေလည်းရှိတယ်လို့တနိုင်းဒေသခံကဆက်ပြောပါတယ
်။ဟိုဟာဗုဒ္ဓဖျားကျောင်းမှာရောမစ်မီယာကျော်လို့ရှိရဲ့နောက်ပြီးတော့ဒီခရီးယာဖျားကျောင်းတွေမှာလည်းဖျားကျောင်းရှိတယ်လို့ပြောတာ။အဲ့အခုတိုက်ပွဲဖြစ်နေတဲ့အဲ့ဒီမိနာကရွာတွေဟုတ်တယ်အဲ့ဟာရှူမော်တရားပေါ့နော်။တချို့ဒီရွာသားမိယာကျော်လို့ဟိုဖိတ်ဆုနေပြီးတော့ဒီလူလမ်းဘက်ကတော့ဒီဆူဆူရွာကိုမထွက်နိုင်ဘူးဖြစ်နေတယ်တဲ့ပြောတာဒီလိုတော့ကျွန်တော်ဒီလေးဖြစ်တော့အဲကြောက်ပြီးမှဒီရေဆာအခက်ခဲလေးရှိနေတယ်နော်ပြီးတော့တောက်ဖို့တောက်ဖို့လည်းခက်ခဲဖြစ်နေတယ်ဆိုမှဒီဆူဆူရွာမှာရှိတဲ့ဘာသာရေးဆရာတွေကလမ်းကိုတောင်းတယ်လို့ဒီလိုလာပြောတယ်ဟုတ်တယ်
တချို့ငင်းချင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့တိုက်ပွဲဖြစ်ရတဲ့အခြေအနေကိုအခုလိုပြောပါတယ်
။မနေ့ကဘော်လေးသူတို့ကအစိုးရနဲ့ဒီတပ်ပိုင်းကနေပြီးတော့မာဒီသူစုအနောက်ဘက်မှာရွှေမော်တွေရှိတယ်။အဲဒီရွှေမော်တွေမှာတရားမုံပေါ့လေခုတူးတဲ့ရန်တရားတွေနဲ့တူးနေတယ်ပြီးတော့သူအဲ့ဒါကိုတပ်ဖမ်းတယ်ပြီးရစီရတယ်ကြ။အဲဆိုတော့အဲဒီရွှေမော်နဲ့အမင်းတို့ရဲ့ပေါင်းကြည့်မှာသူတို့ကဲထင်ချက်ကသူတို့နေရှိတယ်လေအဲနားလေးမှာသူတို့ကဟိုသွားလာတဲ့အချိန်မှာကျတော့ဗာစီအဲ့မှာလည်းလက်ကြည့်ပါနာပြည့်ပြီးမှတက်တက်နာနာပြစ်ခတ်နေတော့နည်းနည်းပါးပါးရှိတယ်ဆိုတော့ပဲသိရတယ်ကြာ
ဗုဒ္ဓဦးကြီးကတနိုင်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့သလိုဖာကန့်ဒေသအတွင်းမှာလည်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဖာကန့်ဒေသမှာအခြေစိုက်တဲ့ KIA တိုင်ရင်6ကတိုင်ရင်မှုကပြောပါတယ
်အေးမနေ့ကနိုင်ရနားမှာတစ်ခေါက်ဖြစ်တယ်နောက်ဒီမှာအဲ့ဒီခုံစဲစုပဲမှာတစ်ခေါက်ဖြစ်တယ်နည်းနည်းအားတိုက်ပွဲဖြစ်တယ်မနေ့ကလည်းဒီပဲမှာလဲနတ်မပေါ်မှာဒီတိုက်ပွဲတော့မပြင်းပါဘူးနိုင်ဝဲလောက်ပါနိုင်ဝဲလောက်နည်းနည်းအားဖြစ်တာပေါ့နော်တနေ့မှာနိုင်ဝဲလောက်နည်းနည်းအားဖြစ်တယ်
ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းက KIA တပ်ဖွဲ့ထိန်းချုပ်ရာတရုတ်မြန်မာနယ်စပ်ကမိုင်ဂျာယံမြို့မှာ27ရာစုပင်လုံနဲ့ပတ်သက်ပြီးတိုင်းသာလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေအစည်းအဝေးကိုကျင်းပခဲ့ပါတယ်27ရာစုပင်လုံအတွက်နိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုဒီလပထမပတ်အတွင်းစတင်ဖို့ပြင်ဆင်ထားပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဗန်ဒဖွဲ့ပါဝင်တယောက်ပဲဆိုတာတော့တိတိကျကျထုတ်ပြန်ထားတာမရှိသေးပါဘူး